ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး22ဖွဲ့ထက်က6ဖွဲ့သာတက်ရောက်လာတဲ့အပေါ်ပြည်ပြည့်စုံမှုမရှိဘူးလို့ဝေဖန်တာတွေရှိနေပါတယ်။ဒီလိုမတက်ရောက်တဲ့အပေါ်နိုင်ငံရေးတုံ့တက်သူစာရေးဆရာကျော်ဝင်းကပြည်ပနိုင်ငံတကူခုရဲ့ဆွတ်ဖက်မှုရှိနေသလားဆိုပြီးတုံ့တက်ပါတယ်။ဒီသတင်းကိုတော့ညီလာခံကိုတက်ရောက်တင်ယူနေတဲ့ကိုမိုးစောကပဲတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အကြား18လကြာဆွေးနွေးသဘောတူလက်မှတ်ရေးထိုးခဲ့တဲ့နောက်ပေါ်ထွက်လာတာဖြစ်ပါတယ်။ဒီလို NCA စာချုပ်ဖြစ်ပေါ်လာရေးအတွက်ဆွေးနွေးရမှာလက်နက်ကိုင်အဖွဲ့18ဖွဲ့လောက်ကိုစားပြုပါဝင်ခဲ့ပေမဲ့ညီလာခံကျင်းပရမှာတော့လက်မှတ်ရေးထိုးထားတဲ့အဖွဲ့7ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့နာဂအမျိုးသားဆိုရှယ်လက်ကောင်စီ NSCNK တို့သာပါဝင်ခဲ့ပါတယ်။လက်မှတ်မီးထိုးထားတဲ့အဖွဲ့ဆယ်ဘွဲ့ကိုဖိတ်ကြားထားပေမဲ့တက်ရောက်လာတာမရှိပါဘူး။နိုင်ငံရေးလေးလာတုံးသက်သူစာရေးဆရာကျော်ဝင်းကတော့ဒီတဲ့ကြက်ပြက်တဲ့အချိန်လေးတရက်နဲ့ဆက်ဆက်နိုင်ကြောင်းအခုလိုတုံးသက်ပါတဲ့
။အဖွဲ့အားလုံးပါမလာတာနှစ်မျိုးဖြစ်နိုင်ပေတယ်။ပထမအချက်ကတော့လက်ရှိအစိုးရကို credit မပေးခြင်းလို့ဖြစ်ခြင်းဖြစ်။လက်ရှိအစိုးရ credit မပေးခြင်းလို့နောက်အစိုးရလက်ထက်မှာပါခြင်းပါတယ်။ဒါတစ်မျိုးပေါ့။နောက်တစ်ခုကတော့ကျွန်တော်တို့အင်ဂျင်နီယာနိုင်ငံတစ်ခုရဲ့ဆွတ်ဖက်မှုနဲ့ဖြစ်ခြင်းဖြစ်အခုပြောရင်ပြောရင်ထိုင်းနယ်စပ်မှာရှိတဲ့လက်နက်ကင်အင်အားစုတွေအားလုံးနဲ့ OK သွားတယ်ဒါပေမဲ့တရုတ်နယ်စပ်မှာရှိတဲ့ဟာတွေတော့မ OK သေးဘူးအဲ့တော့ဒါကအမေရိကန်နဲ့တရုတ်ရဲ့ Great Power ရှင်းပြမှုနဲ့ဆက်ဆက်နေလိမ့်မယ်အဲ့ဒီကိစ္စကပြည်တွင်းကိစ္စတက်တက်မဟုတ်တော့ဘူးနိုင်ငံတကာနဲ့ဆက်ဆက်ဖြစ်ရမယ်ပြဿနာဖြစ်တာပိုးတော့ရှုပ်ဖေးတာပေါ့ဗျာ
ဒီအခြေခံအချက်တွေပေါ်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဆရာကျော်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်။
အဲ့တော့ဘယ်တော့အဖြေပေါ်မလဲဆိုတော့နောက်အစိုးရပြောင်းပြန်တော့အခြေခံနောက်အစိုးရလက်ထက်မှာဒေါက်ဆွမ်းစုကြည် call ခေါ်လို့ကြံတဲ့အဖွဲ့တွေပါလာပြီးဆိုရင်တော့ဒါပြဿနာသိမ့်မရှိဘူး။ဒါမှမဟုတ်အင်ဂျင်နီယာနိုင်ငံတစ်ခုရဲ့ပျော်ကားကြောင့် solution တော့လည်းလည်းပြဿနာရှိနိုင်တယ်ပေါ့ကျွန်တော်တို့တော်တော်ကြိုးစားပြီးဖြေရှင်းအောင်မဲ့သဘောရှိမှာ။
တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနကအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်ကတော့တရုတ်အစိုးရရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ဟော应该说中方的工作一直没停止。
တကယ်တော့ပြောမယ်ဆိုရင်တရုတ်ဘက်ကတော့အမြဲတမ်းလည်းစဉ်ဆက်မပြတ်သူတို့ကိုပါဝင်ဖို့အတွက်တိုက်တွန်းနေပါတယ်
။所以我们希望缅甸的和平啊能够尽早的实现。啊中方作为我们缅甸的这个好朋友、好邻居、好伙伴，我们还会继续的来努力，希望能成功。
တရုတ်ဘက်ကတော့မြန်မာနိုင်ငံရဲ့အင်းကြီးချင်းကောင်းနိုင်ငံမိတ်ဆွေကောင်းနိုင်ငံအနေနဲ့တော့ဒီဆက်လက်ပြီးတော့အကူအညီပေးဖို့ကြိုးစားသွားမယ်။ဒီမြန်မာနိုင်ငံမှာမြန်မာရဲ့အမြန်ဆုံးချရှိဖို့အတွက်ကျွန်တော်တို့မျှော်လင့်ပါတယ်။
မြူသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတော့ NCA စာချုပ်ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးဟာမလွဲမသွေဆောင်ရွက်ရမယ်လို့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပြောဆိုခဲ့ပါတယ်။ဒီ
နိုင်ငံတို့ပြည်ခိုင်တဲ့ဆိုင်ရာစာချုပ်မှာပြည်တော်စုဒီငြိမ်းချမ်းရေးအတွက်ပထမအစတင်ရမှာဖြစ်ပါတယ်။ဒါနဲ့တည်းနဲ့တိုင်းဖွဲ့ကအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရန်မလွဲမသွေကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီကြောင့်ဒီဘက်တိုင်းကလည်းအချင်းချင်းကြောင့်အစီအစဉ်တွေကိုလက်မှတ်ရေးထိုးတော့တိုင်းသားလက်နက်ကိုဖွဲ့ရမယ်။လက်မှတ်ရေးထိုးခြင်းမပြုရသေးတော့တိုင်းသားလက်နက်ကိုဖွဲ့ရအချင်းချင်းစိတ်ရင်းမပွဲရလို့ရေးရှိပါလား။
တမရကကွေဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်ကတော့လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအပေါ်တန်တရားမရှိကြောင်းနဲ့လက်မှတ်ရေးထိုးရေးအတွက်တကားဖွင့်ထားကြောင်းညီလာခံမှာပြောဆိုခဲ့ပါတဲ့လောလောဆယ်ကျင်းပနေတဲ့ညီလာခံမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာရေးကိုဆွေးနွေးမှာမဟုတ်ပဲ NCA လက်မှတ်ရေးထိုးရေးနဲ့ညီလာခံပါဝင်ရေးအတွက်ကိုငင်းချင်းရေးဆွေးနွေးရေးဆိုင်ရာအဖွဲ့တွေကဆက်လက်ကြိုးပမ်းသွားဖို့ရှိနေပါတယ်ငင်းချင်းရေးညီလာခံမကျင်းပမီဂျပန်တွေအတွင်းမှာတော့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်